Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ် April 17ရက်အင်္ဂါနေ့ညနေခင်း 6:00 ခွဲကနေ 9:00 ထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေ line တို့ meter 7925ရုပ်ကနေတည်းထုတ်လွှင့်နေပါပြီရှင်ကျမနောင်လာပါဒီကနေ့ညနေခင်းစီစဉ်တွေတာဝန်ယူတင်ဆက်တော့မှာပါ
မင်္ဂလာညနေခင်းပါရှင်ကျမတင်ကြီးထိုက်ပါစီးရီးယားသမ္မတဘာရှားလ်အာဆတ်အနေနဲ့တိုင်းပြည်အာဏာကိုရေရှည်ဆက်ပြီးယူထားလို့မရတော့ဘူးလို့အမေရိကန်သမ္မတအင်ပီရောကမနေ့တုန်းကပြက်ပြက်သားသားပြောဆိုလိုက်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးတက်ရောက်နေတဲ့ G7 ညီလာခံမှာလည်းစီးရီးယားအရေးကလွှမ်းမိုးထားပါတယ်။စတော့ခုံးဟာတိုက်ခိုက်မှုရဲ့လက်သည်လို့ယူဆဖန်ဆီးခံထားရသူကအကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုကိုကျူးလွန်ခဲ့ကြောင်းဒီကနေ့ဝန်ခံလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွေကိုကိုညံဝင်းအောင်နဲ့အတူကြီးညာပေးပါမယ်ရှင်
။ကောင်းပါပါရှင်။ရခိုင်ပြည်နယ်မှာမွတ်စလင်လူနည်းစုတွေကိုလူမျိုးရုံတုတ်တင်နေတဲ့ဆိုတာမျိုးလုံးဝမရှိပါဘူးလို့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကဒီကနေ့မှာပဲအခုလိုထပ်ပြောလိုက်ပါတယ်
။ There's no ethnic cleansing of the Muslim minority in Rakhine. It is a matter of people on different sides.
တရင်အပြည့်စုံကိုတော့မကြခင်ကြားကြမှာပါဒါအပြင်တရုတ်မြန်မာလူကုန်ကူးသားစီငင်းငင်းအဖွဲ့ရဲ့ပူပေါင်းဆောင်ရွက်မှုကြောင့်73နှစ်ကြာလူကုန်ကူးခံထားရသူလွတ်မြောက်လာတဲ့အကြောင်းကြားမှာဖြစ်တယ်လို့နိုင်ငံတကာသတင်းတပုတ်နဲ့တကြံတေးလေးဆောင်တပုတ်ကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုမှတ်သိငင်ထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင
်စီးရီးယားသမ္မတဘာရှားလ်အာဆတ်အနေနဲ့တိုင်းပြည်အာဏာကိုရေရှည်ဆက်ပြီးရယူထားလို့မရတော့ဘူးလို့အမေရိကန်သမ္မတအင်ပီရောကမနေ့တနင်္လာနေ့ကပြက်ပြက်သားသားပြောဆိုလိုက်တာပါစီးရီးယားမှာအာဆတ်အုပ်ချုပ်နေသမျှတည်ငြိမ်အေဂျင်စီကိုမျှော်မှန်းလို့မရဘူးလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပြောခွင့်ရရှောင်းစပိုက်ဆာကသတင်းထောက်တီကိုပြောဆိုတာပါစီးရီးယားနိုင်ငံတွင်းကအစ္စလာမ်မစ်အစိုးရ IS တိုက်ခိုက်ရေးသမားတွေကိုချေမှုန်းရေးကအမေရိကန်ရဲ့အဓိကဦးစားပေးဖြစ်ပြီးဒီနောက်မှာတော့ခေါင်းဆောင်မှုအပြောင်းအလဲကိုဖော်ဆောင်နိုင်မယ့်အနေအထားမျိုးဖန်တီးပေးဖို့ဖြစ်တယ်လို့အင်ပီရောပြောခွင့်ရကပြောဆိုပါတယ်ခုနှစ်နှစ်တက်တန်းရှိလာပြီဖြစ်တဲ့စီးရီးယားပြည်ပခါကိုအဆုံးသတ်နိုင်ရည်ရည်မှန်းချက်ကစစ်ဘေးတင့်နေတဲ့စီးရီးယားပြည်သူတွေထွက်ပြေးစရာမလိုပဲကိုယ်နိုင်ငံထဲမှာပဲဘေးကင်းလုံခြုံစွာနေထိုင်နိုင်အောင်ဖန်တီးပေးနိုင်မှာဖြစ်တယ်လို့လည်းအင်ပီရောပြောခွင့်ရကပြောပါတယ်စီးရီးယားပြည်သူဒါဇင်နဲ့ချီသေးဆုံးခဲ့ရပြီးယာနဲ့ချီထိခိုက်ခဲ့ရတဲ့ဓာတုလက်နက်သုံးတိုက်ခိုက်ခံရမှုအပြီးမှာတော့တဘုံနေပေါ်စီးရီးယားအစိုးရကဓာတုလက်နက်နဲ့တိုက်ခိုက်တာမှာအခြေဆိုင်စခန်းအဖြစ်အသုံးပြုနေတယ်လို့အမေရိကန်တာဝန်ရှိသူတွေယုံကြည်ထားတဲ့စီးရီးယားလေတပ်အခြေဆိုင်စခန်းကိုပြီးခဲ့တဲ့သတင်းပတ်အတွင်းသမ္မတထရန့်ကဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့တာပါနောက်ထပ်လည်းတိုက်ခိုက်ကောင်းတိုက်ခိုက်ရနိုင်တယ်လို့အင်ပီရောပြောခွင့်ရကပြောဆိုသွားပါတယ်ရှင
်ဒီလိုနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်သီးခုနှစ်နိုင်ငံရဲ့နိုင်ငံရေးဝန်ကြီးများဒီကနေ့အစည်းအဝေးမှာစီးရီးယားကိစ္စကလွှမ်းမိုးခဲ့ပါတယ်အဲ့ဒီအစည်းအဝေးကိုတက်နေတဲ့အမေရိကန်နိုင်ငံရေးဝန်ကြီး Rex Tillerson ကတော့ရုရှားခေါင်းဆောင်အနေနဲ့တွေ့ဖို့မော်စကိုမြို့ကိုမသွားခင်မှာစီးရီးယားလေတပ်စခန်းကိုဒုံးကျည်နဲ့တိုက်ခိုက်ခဲ့တဲ့အမေရိကန်ရဲ့ကိစ္စမဟာမိတ်နိုင်ငံတွေရဲ့ထောက်ခံမှုရဖို့ကြိုးပမ်းနေတာဖြစ်ပါတယ်စီးရီးယားအစိုးရကသူ့ပြည်သူတွေကိုဓာတုလက်နက်သုံးတိုက်ခိုက်ခဲ့တာကိုအမေရိကန်ရဲ့စစ်ရေးတုံ့ပြန်မှုအပေါ်သဘောထားသိရအောင်လို့ Mr. Tillerson ဟာ Jordan, Qatar, Saudi Arabia, Turkey နဲ့UAE စတဲ့နိုင်ငံကြီးဝန်ကြီးတွေနဲ့တီးခြားတွေ့ဆုံမှုရှိပါတယ်။စီးရီးယားလေတပ်အခြေစိုက်စခန်းကိုအမေရိကန်ကဒုံးကျည်နဲ့တိုက်ခိုက်ခဲ့ပြီးအခြေအနေအခင်းကျင်းတွေဟာပြောင်းလဲသွားခဲ့ပြီလို့တနင်္လာနေ့ကအမေရိကန်နိုင်ငံကြီးဝန်ကြီးနဲ့တွေ့ဆုံခဲ့ပြီးဗြိတိသျှနိုင်ငံကြီးဝန်ကြီး Boris Johnson ကပြောပါတယ်။စီးရီးယားအစိုးရစစ်ကောင်းဆောင်တွေအပါအဝင်စီးရီးယားကိုအကူအညီနေတဲ့ရုရှားစစ်အရာရှိတွေကိုပါတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်ရေးမဟာမိတ်နိုင်ငံတွေကြားမှာဆွေးနွေးသွားဖို့ရှိတယ်လို့ဗီဒီယာနိုင်ငံကြီးဝန်ကြီးဂျွန်ဆန်ကပြောပါတယ်ဒီတော့အတွင်းသမ္မတထရမ့်နဲ့ဗီတိန်ဝန်ကြီးချုပ်သရဆာမေတို့နင်းလာနေနှောင်းပိုင်းမှာတယ်လီဖုန်းပြောဆိုခဲ့ပြီးစီးရီးယားနဲ့မဟာမိတ်လို့တာဟာရုရှားအတွက်အကျိုးမရှိဘူးဆိုတာကိုဖြောင်းပြနိုင်မဲ့အခွင့်အလမ်းတွေပေါ်လာနေပြီဆိုတာထရမ့်နဲ့သရဆာမေတို့သဘောတူခဲ့ကြပါတယ
်ဆွီဒင်နိုင်ငံမှာလူ၄ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုရဲ့အဓိကလက်သည်လို့သံသယရှိထားသူကအကျန်းဖက်ဝါရဆွဲပြစ်မှုကျွလွနဲ့ဆိုတာကိုဝန်ခံလိုက်ပြီးဖမ်းဆီးခံဖို့လက်ခံလိုက်ပြီလို့သူ့ရဲ့ရှင်းနေကပြောပါတယ်။အသက်39နှစ်အရွယ်ဥစဘက်နိုင်ငံသားရက်မက်အာဂီလာဖ်ကိုကြားနာတဲ့မြို့တော်စတော့ဟ ோம் ကတရားရုံတစ်ခုရှင်မှာသူ့ရဲ့ရှင်းနေဂျိုဟန်အရစ်ဆန်ကပြောဆိုတာဖြစ်ပါတယ်။စတော့ဟ ோம் ကအာလန်စတိုးဆိုင်ထဲမှာလူအုပ်100ကိုရက်မက်အာဂီလာဖ်ကခိုးလာတဲ့ကုန်တင်ကားနဲ့မောင်းဝင်ခဲ့တာလို့အာဏာပိုင်တို့ကပြောပါတယ်။ပြီးခဲ့တဲ့တောက်ချာနေ့ကတိုက်ခိုက်ခံရမှုအတွင်းလူ၄ဦးသေဆုံးပြီး15ဦးထိခိုက်ဒဏ်ရာရပါတယ်။ရ ရက်မန်အကီလပ်ကိုတော့စနေနေ့အစောပိုင်းမှာဖမ်းဆီးခဲ့တာပါ။ရက်မန်အကီလပ်ကနိုင်ငံရေးခလုံးကွေရှောက်ထားမှုပေးချခံရပြီးတဲ့နောက်ဌာနေပြန်ပို့မခံရခင်ပြီးခဲ့တဲ့နှစ်ကပြောက်ကွယ်သွားတာဖြစ်ပြီးအဲ့ဒီကလေးကသူ့ကိုဆွေတင်ထောက်လန်းရေးကသိရှိထားပြီးဖြစ်ပါတယ်။သူဟာအစွန်းရောက်လိုလားတက်ဝင်သူဖြစ်တယ်ဆိုတာကိုလည်းအာဏာပိုင်တို့ကသိထားတာပါ။တိုက်ခိုက်မှုနဲ့ဆက်နွယ်ပြီးဒုတိယမြောက်လူတဦးကိုလည်းဖမ်းဆီးထားတဲ့အကြောင်းရဲကပြောပေမဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိပါဘူး
။ပြီးခဲ့တဲ့2016ခုနှစ်တည်းအခြားနိုင်ငံတွေမှာတည်တံစီရင်မှု3ပုံ2ပုံကြာဆင်းသွားပေမဲ့တရုတ်နိုင်ငံကတော့ကမ္ဘာပေါ်မှာတည်တံပေးမှုအများဆုံးနေရာမှာဆက်ရှိနေတုံးပဲလို့ AIN ခေါ်အပြည်ပြည်ဆိုင်ရာလူအခွင့်အရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။တရုတ်ဘယ်လာရုနဲ့ဗီယက်နမ်နိုင်ငံအစိုးရတွေဟာတည်တံပေးတဲ့စီရင်အချက်လက်တွေကိုနိုင်ငံတော်လျှို့ဝှက်ချက်အဖြစ်ထားရှိပြီးဖုံးကွယ်ထားတယ်လို့ AIN အဖွဲ့ကပြောနေတာပါ။ဒါကြောင့်လဲမီဒီယာတွေကသတင်းအချက်လက်တွေအစိုးရဆက်ရွက်စရန်အထောက်ထားတွေနဲ့တရုတ်နိုင်ငံတွင်းကလူတွေနဲ့ဆက်သွယ်မေးမြန်းပြီးအခြေအနေကိုသုံးသပ်အကဲဖြတ်ခဲ့တာဖြစ်တယ်လို့ AI အဖွဲ့သုတေသီနီးက VOA ကိုပြောပါတယ်။တရုတ်အစိုးရအနေနဲ့နှစ်စဉ်လူဘလောက်ကိုတည်တံပေးအဆုံးစီရင်နေတယ်လဲဆိုတဲ့ကိန်းဂဏန်းအတိအကျကိုတရုတ်ဝင်ထုတ်ပြန်ပေးဖို့ AI အဖွဲ့ကတောင်းဆိုနေတာဖြစ်ပါတယ်။ AI အဖွဲ့ကရရှိလာတဲ့စီရင်တွေအရ2016ခုနှစ်တည်းမှာတည်တံစီရင်မှုအများဆုံးကတော့တရုတ်နိုင်ငံဖြစ်ပြီးအီရန်က969ဦးတည်တံပေးခဲ့မှုနဲ့ဒုတိယလိုက်ပါတယ်။ Saudi Arabia မှာတော့154ဦးနဲ့တတိယလိုက်ပြီးအီရတ်မှာ88ဦးနဲ့ပါကစ္စတန်မှာ89ဦးတည်တံပေးခဲ့ပါတယ
်။ VOA အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်။နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့ကြီးလက်တော်ရွာနေလူငယ်တွေငင်းချင်းရေးသကဝိုင်းအဖြစ်ဒီကနေ့အစိုးရရုံးဆိုင်ရာနေပြည်တော်မှာဆွေးနွေးကြပါတယ်။ငင်းချင်းရေးလုပ်ငန်းစဉ်မှာပြည်သူတွေပါဝင်မှအောင်မြင်မှာဖြစ်တယ်လို့ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်
။အစိုးရအနေနဲ့တတ်နိုင်တဲ့များတော့ပြည်သူလူထုနဲ့ထိတွေ့ပြီးတော့ဒီငင်းချင်းရေးဖြစ်စဉ်ထဲမှာပြည်သူတွေပါစေခြင်းနဲ့ပြည်သူတွေရဲ့အင်အားနဲ့မှဒါအောင်မြင်နိုင်မှာဆိုတာကိုလည်းယုံကြည်တယ်။
ငင်းချင်းရေးစကားဝိုင်းကိုတက်ရောက်ခဲ့တဲ့ကချင်လူငယ်တဦးကလည်းဆစ်ဆောင်စခန်းတွေကကချင်ဒုက္ခသည်တွေနေရရင်းတွေပြန်နိုင်ဖို့ငင်းချင်းရေးအတွက်ဆောင်ရွက်ပေးဖို့တောင်းဆိုပါတယ်
။ဒီမှာကချင်ပြည်နယ်ကစစ်ဖြစ်ပြတော့အတွက်တိုင်းရင်းသားရွာသူရွာသားအများဒုက္ခသည်စကားမှထွက်ပြနေတယ်။ကုတနေရာကိုအများဆုံးပြန်ရောက်ပြီးတော့ငင်းချင်းချအလိုအကဲစတော့နေပေါ်တော့ငင်းချင်းရဲ့ကိုအမြန်ဆုံးအမေစုဆွေရပြပါရှင
်နိုင်ငံတော်အတိုင်းအမြန်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကငင်းချင်းရဲ့အတွက်အကောင်းဆုံးဆောင်ရွက်မယ်လို့ကတိပြုပြောပါတယ်နိုင်ငံတော်ဝန်ချင်းလက်တော်ရနေလူငယ်12ဦးတို့ရဲ့ဆွေးနွေးချက်တွေမှာတော့ငင်းချင်းရဲ့တရားဥပဒေစိုးမိုးရေးဒေသဖွံ့ဖြိုးရေးတို့နဲ့ပတ်သက်ပြီးကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်နိုင်ငံတော်ကအမုန်းတရားတွေပြန့်နှံ့နေတာတွေကိုတရားဥပဒေစိုးမိုးရေးနဲ့ကင်တွယ်ပေးဖို့လူငယ်တဦးရဲ့စားနဲ့ဆွေးနွေးချက်ကိုတော့ဒေါအောင်ဆန်းစုကြည်ကအမှားအမှန်ဝေဖန်ခွဲခြားနိုင်တဲ့ပညာရေးအရေးကြီးတယ်လို့သုံးသပ်ပြောဆိုပါတယ်။ဒီနေ့စာပိုင်းကစတင်ခဲ့တဲ့ဒေါအောင်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေနေပယ်အသီးသီးကလူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းကတော့အခုအချိန်မှာ၄ချိန်မြောက်ရှိခဲ့ပြီဖြစ်ပါတယ
်။အင်းနီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမွတ်စလင်9000ကျော်လောက်ထွက်ပြေးစေခဲ့တဲ့ရခိုင်ပြည်နယ်အနောက်မြောက်ဘက်ခြမ်းကရိုဟင်ဂျာမွတ်စလင်တွေပေါ်မြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်မှုအတွင်းမျိုးဖြုတ်ရှင်းလင်းရေးလုပ်ခဲ့တာမျိုးမရှိခဲ့ဘူးလို့နိုင်ငံတော်အမျိုးသားလူညုံရေးအကြံပေးဦးတောင်ထွန်းကဒီကနေ့ပြောဆိုညင်းဆန်လိုက်ပါတယ
် There is no ethnic cleansing. There is no ethnic cleansing of the Muslim minority in Rakhine. It is a matter of people.
ရခိုင်ပြည်နယ်ကလူနည်းစုမွတ်စလင်တွေပေါ်မျိုးဖြုတ်ရှင်းလင်းရေးလုပ်ခဲ့တာမျိုးမရှိပါဘူး။ဒါကမတူကွဲပြားတဲ့လူအဖွဲ့အစည်းနှစ်ခုကြားကပြဿနာတွေသာဖြစ်ပါတယ်။ဒီပြဿနာတွေကိုကျော်လွှားနိုင်ဖို့အတိုင်းဝိုင်းနှစ်ခုကြားပြန်လည်နီးစပ်စေရေးအစိုးရကကြိုးပမ်းနေပါတယ်လို့သူကပြောကြားသွားတာပါ။ပြီးခဲ့တဲ့အောက်တိုဘာလအတွင်းရိုဟင်ဂျာလက်နက်ကင်တစုကမောင်းနှောမှာရှိတဲ့နေသားဆောင်တပ်တွေကိုဝင်ရောက်တိုက်ခဲ့တာဟာဒေါအောင်ဆန်းစုကြည်အစိုးရအတွက်ခေါင်းခဲစရာဖြစ်စေခဲ့ပါတယ်။ရိုဟင်ဂျာလက်နက်ကင်တွေကိုရှင်းလင်းတဲ့စစ်ဆင်မှုအတွင်းမွတ်စလင်တွေကိုအစုအပြုံလိုက်တတ်တာအုပ်စုဖွဲ့မရင်းကျင်းတာတွေကို မြန်မာလူမျိုးရေးတပ်ဖွဲ့တွေကကျူးလွန်ခဲ့တယ်လို့ဖေဖော်ဝါရီလအတွင်းမှာထုတ်ပြန်ခဲ့တဲ့ကုလသမဂ္ဂအစည်းအဝေးသားတစ်ခုမှာဖော်ပြပါတယ်။ဒါဟာလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်နိုင်တယ်လို့သုံးသပ်ထားပါတယ
်။ဖိလစ်ပိုင်နိုင်ငံအပန်းဖြေကျွန်းမှာဖိလစ်ပိုင်တပ်ဖွဲ့တွေနဲ့အဘူစီယက်စစ်သွေးကြွားတွေလို့ယူဆရသူတွေကြားဒီကနေ့တိုက်ခိုက်မှုဖြစ်တာကြောင့်အစိုးရတပ်ဖွဲ့ဝင်တဦးကြာဆုံးပြီးတနတ်သမားတွေဘက်ကတော့အနည်းဆုံး၄ဦးသေဆုံးပါတယ်။ဘိုဟိုးပြည်နယ်တဲ့ကအင်နာဘန်ဂါမြို့မှာတိုက်ခိုက်မှုဖြစ်တာပါလက်နက်ကင်ဆဲရောက်ပါတဲ့အဖွဲ့တစ်ခုကမော်တော်ဘုံနဲ့ဆက်ရောက်လာချိန်မှာအစိုးရတပ်ဖွဲ့ကစစ်ဆေးဖို့အတွက်တိုက်ခိုက်မှုဖြစ်ခဲ့တာလို့အာနာဘိုင်တို့ကပြောဆိုထားပါတယ်ရှင
်ပြည်သူနိုင်ငံမြောက်ပိုင်းဒန်ကတ်အနီးကရွှေပြောင်းအခြေချသူတွေနေထိုင်ရာစခန်းတစ်ခုမီးလောင်ပျက်စီးခဲ့ပါတယ်စခန်းမှာနေထိုင်တဲ့အာဖဂန်ရွှေပြောင်းအခြေချသူတွေနဲ့ကတ်ရွှေပြောင်းအခြေချသူတွေကြားခက်ရန်ဖြစ်ပွားရာကစပြီးမီးလောင်ခဲ့တာလို့အုပ်ချုပ်ရေးမှူးလာလန်ဒီကပြောပါတယ်မီးဘယ်လိုကနေစပြီးမီးလောင်ခဲ့တယ်လဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူးမီးလောင်မှုကြောင့်အနည်းဆုံးလူ5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်အဲ့ဒီစကမ်းမှာရွှေပြောင်းအခြေချသူ 1,500 လောက်ရှိပါတယ်ခင်ဗျာ Direct from Washington The
Voice of America The VOA အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တွင်ကိုမှတ်တင်ကြီးထိုင်တဲ့ကိုညာဝင်းအောင်တို့ကတင်ပြသွားတာပါအခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်ရခိုင်ပြည်နယ်မှာမွတ်စလင်လူနည်းစုတွေကိုလူမျိုးရုံးတုတ်တင်နေတယ်ဆိုတာမျိုးလုံးဝမရှိပါဘူးလို့အမျိုးသားလုံခြုံရေးဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကဒီကနေ့မှာပဲထပ်ပြောလိုက်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွင်က BBC သတင်းဌာနနဲ့တွေ့ဆုံမေးမြန်းခန်းမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ပြောသွားတာကိုဦးတောင်ထွန်းကဒီကနေ့အတန်းတမအတိုင်းဝိုင်းကိုထပ်ပြောသွားတာပါ။ရခိုင်ပြည်နယ်အခြေအနေအရရနဲ့ပတ်သက်ပြီးရန်ကုန်မြို့အမျိုးသားပြည်လဲတင့်မြတ်ရင်းနဲ့ငိန်ချမ်းရဲဗဟိုဌာန NRPC မှာတန်တမန်တွေကိုဦးတောင်ထွန်းကရှင်းလင်းပြောဆိုတဲ့ပွဲကိုကိုရင်တွားခဲ့တဲ့ကုကြကြောသိန်းကအပြည့်အစုံပြောပြထားပါရရှင်
။အမျိုးသားလူမျိုးရေးဆိုင်ရာဂျံပေးပုဂ္ဂိုလ်ဦးတောင်ထွန်းဟာရန်ကုန်မြို့ခြေဆိုင်ကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေနဲ့နိုင်ငံသားတန်ယုံတွေကတန်တမန်အယောက်90လောက်တက်ရောက်တဲ့ဒီကနေ့ပွဲမှာရခိုင်ပြည်နယ်တွင်လူမျိုးတုံးတုတ်တင်မှုဆိုင်ရာဆွဆွဲချက်နဲ့ပတ်သက်ပြီးတော့ထပ်ပြီးအတိအလင်းညင်းချက်ထုတ်ပြောသွားတာပါ
There is no ethnic cleansing There's no ethnic cleansing of the Muslim minority
ခိုင်ပြည်နယ်မှာမွတ်စလင်လူနည်းစုတွေကိုလူမျိုးတုံးတုတ်တင်နေတဲ့ဆိုတာလုံးဝမရှိပါဘူးဒီကိစ္စဟာကွဲပြားခြားနားနေတဲ့လူတွေအကြားမှာဖြစ်နေတဲ့ကိစ္စပါဒီအခြေအနေတွေကိုကြော်လွှားဖို့နဲ့ကွာဟချက်ကိုပျောက်အောင်လုပ်ဖို့အတွက်အစိုးရကစူးစမ်းလုပ်ဆောင်နေပါတယ်
မြန်မာနိုင်ငံမှာစစ်တပ်ရဲ့လှုပ်ဆောင်ချက်ဟာကဘာပေါ်ကဘယ်နေရာမှာမဆိုရှိတဲ့စစ်တပ်တွေကလှုပ်ဆောင်တာနဲ့အလားတူဖြစ်ပြီးသူတို့အနေနဲ့မရင်းကျင်တာတပ်ဖြတ်တာနှိမ့်ဆက်ညှဉ်းပန်းတာတွေကိုလုပ်ဖို့အခွင့်မရှိတဲ့အကြောင်းနဲ့သူတို့မှာလိုက်နာရမယ့်စီမင်းစည်းကမ်းတွေရှိပြီးအဲ့ဒါတွေကိုလိုက်နာလှုပ်ဆောင်ရမှာဖြစ်တယ်လို့လည်းဦးတောင်ထွန်းကပြောသွားပါတယ်။ရခိုင်ပြည်နယ်ကနောက်ဆုံးအခြေအနေတွေအစိုးရကကြိုးပမ်းလှုပ်ဆောင်နေတာတွေနိုင်ငံတကာအတိုင်းအဝိုင်းကအကူအညီပေးနေတာတွေရရှိထားတဲ့တိုးတက်မှုတွေကို45မိနစ်နီးပါးကြာတဲ့ရှင်းလင်းပြောဆိုချက်မှာဦးတောင်ထွန်းကအကြံတော်ဝင်ပြောဆိုသွားပြီးတိုးတက်မှုတွေရှိတဲ့ကြားကပြင်းထန်တဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်ရတာကုလသမဂ္ဂကမြန်မာနိုင်ငံနဲ့ပတ်သက်ပြီးဆုံးဖြတ်ချက်ချမှတ်တာတွေကိုထောက်ပြပြောဆိုပါတယ်တိုးတက်မှုတွေလို့ပြောတဲ့နေရာမှာကိုဗျာနန်ဦးဆောင်တဲ့ရခိုင်ရေးအကြံပေးကော်မရှင်ကအကြံပြုထားတဲ့အတိုင်းအိုးရင်စွန့်ထွက်ပြေးနေရသူတွေနေထိုင်နေတဲ့စခန်းတွေကိုပိတ်ပေးဖို့စီစဉ်နေတဲ့အကြောင်းလဲဦးတောင်ထွန်းကပြောသွားပါတယ
် We have initiated a process to close down three IDP camps
အိုးရင်စွန့်ထွက်ပြေးသူ IDP တွေနေတဲ့စခန်း၃ခုကိုပိတ်ပစ်ဖို့လုပ်ငန်းစဉ်တွေစတာပါပြီကြောက်ဖြူစစ်တွေနဲ့ရံပြဲမြို့တွေမှာပါကြောက်ဖြူမှာကရခိုင်လူမျိုးတွေအတွက်စခန်းဖြစ်ပါတယ်စစ်တွေမှာကရွန်ဂျာတွေအတွက်စခန်းဖြစ်ပြီးတော့ရန်ပြဲမှာကတော့ကမန်လူမျိုးတွေအတွက်စခန်းဖြစ်ပါတယ်
။ဒါအပြင်အစိုးရကလှုပ်ဆောင်ထားတဲ့နောက်ထပ်အရေးကြီးတဲ့အဆင့်တစ်ခုကတော့ဆိုပြီးနိုင်ငံသားဖြစ်အသီးမှန်ပြုရေးဆိုင်ရာလုပ်ငန်းစဉ်ကိုစလုပ်နေတဲ့အကြောင်းနဲ့ဒီလုပ်ငန်းစဉ်ဟာနိုင်ငံသားဖြစ်ခွင့်ရှိသူအားလုံးကိုနိုင်ငံသားဖြစ်အလင်းအမြန်အသီးမှန်ပြုပေးမဲ့လုပ်ငန်းစဉ်ဖြစ်တဲ့အကြောင်းလဲအထူးအလေးထားပြောသွားပါတယ်။အော်တိုဘာလ9ရက်နေ့ကနေကြောင်းဆောင်ရဲစခန်းတွေကိုအကြမ်းဖက်တိုက်ခတ်ခံရပြီးတဲ့နောက်ပိုင်းလူမျိုးရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးနဲ့စစ်စင်ရေးလှုပ်ဆောင်တာတွေမှာလူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့စွပ်စွဲချက်တွေကကြကြပြန့်ပြန့်ကိုထွက်ထားတာပါ။ဒါနဲ့ပတ်သက်လို့လည်းဦးတောင်ထွန်းက
Where there is clear evidence of wrongdoing
ဥပဒေမဲ့လှုပ်ဆောင်တယ်ဆိုတာရှင်းလင်းတဲ့အထောက်အထားရှိတယ်ဆိုရင်ကျွန်တော်တို့အနေနဲ့ဥပဒေနဲ့အညီအရေးယူပါမယ်။ထောက်ထားရှိရင်အရေးယူမယ်ဆိုတာကျွန်တော်တို့အကြိမ်များစွာပြောထားပါတယ်။ဒါကိုအစိုးရအဖွဲ့အမြင့်ဆုံးအဆင့်ကနေလည်းပြောထားတယ်လို့ကာကွယ်ရေးဌာနကလည်းပြောထားပြီးတော့ရဲတပ်ဖွဲ့ကလည်းဒါကိုကြေညာထားပြီးသားပါ
။ဦးတောင်ထွန်းရဲ့ဒီကနေ့ရှင်းလင်းပြောဆိုချက်တစ်ခုလုံးမှာဥတီချက်ကတော့နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ရခိုင်ပြည်အရေးနဲ့ပတ်သက်ပြီးအစိုးရကလှုပ်ဆောင်နေတာတွေကိုအပြုသဘောဆောင်ချဉ်းကပ်ပြီးတော့ဝိုင်းဝန်းပူပေါင်းလှုပ်ဆောင်ရေးအလေးထားတိုက်တွန်းဖို့ရည်ရွယ်ပုံရပြီးအားလုံးလက်တွဲလှုပ်ဆောင်မယ်ဆိုရင်ဒိုးတက်မှုတွေရလာမယ်ဆိုတဲ့သဘောမျိုးပြောသွားပါတယ်ခင်ဗျာ။
ကိုကြကြသိန်းတင်ပြသွားတော့ပါရှင်ခုတော့လူကုန်းကူးသတင်းတင်ပြပါမယ် လွန်ခဲ့တဲ့၁၃ရက်ကလူကုန်ကူးခံရပြီးတရုတ်နိုင်ငံမှာရောင်းစားခံခဲ့ရတဲ့မြန်မာနိုင်ငံကအမျိုးသမီးတဦးကိုတရုတ်မြန်မာနှစ်ဖက်ပူးပေါင်းပြီးတော့ကယ်တင်လိုက်နိုင်ပါတယ်။လူကုန်ကူးခံရသူအများစုဟာတစ်ဖက်နိုင်ငံမှာအလုတ်ကိုင်းအခွင့်အလမ်းကောင်းတယ်ဆိုပြီးလူပွဲစားတွေကတိမ်တွင်းဖျားယောင်းပြီးတော့လူကုန်ကူးရောင်းစားခံကြရတာပါ။အပြည့်အစုံကို VOA ထိုင်းခြေဆိုင်သတင်းထောက်နိုင်ကုန်းအိမ်ကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ပါအခုအခါသက်30ရွယ်ရှိပြီဖြစ်တဲ့မွန်ပြည်နယ်မှုတုံမြို့နယ်စာတိမမေခိုင်ဦးဟာအသက်18နှစ်အရွယ်လွန်ခဲ့တဲ့73နှစ်ခန့်ကတရုတ်နိုင်ငံဘက်ကလူကုန်ကူးခံရတာပါမြန်မာနဲ့တရုတ်နိုင်ငံရဲတပ်ဖွဲ့လူကုန်ကူးသားစီနေနေရေးဆိုင်ရာနယ်စပ်ဆက်ဆံရေးယုံတို့ပူးပေါင်းပြီးတော့သူ့ကိုကယ်တင်လိုက်ပြီးနောက်လက်ရှိမှာမူဆယ်ခရိုင်လူကုန်ကူးသားစီနေနေရေးရဲတပ်ဖွဲ့ကနေလူမှုကယ်ဆယ်ရေးဌာနကိုလွှဲပြောင်းပေးအပ်ထားတယ်လို့မူဆယ်လူကုန်ကူးသားစီနေနေရေးရဲတပ်ဖွဲ့စုရဲမှုဥက္ကိမောင်ဦးက VOA ကိုပြောပါတယ်
ကျွန်တော်တို့တွေ့ဆုံမေးမြန်းပြီးတော့လူမှုဝန်ထမ်းအထားပြီးလူကုန်ကူးခံများစောက်စောက်ရေးဂေဟာမှာကျွန်တော်တို့အနှံထားပြီးတဲ့တကြံပြီးတော့သူနေရက်ကိုပြန်ပို့မှာပေါ့
အခုလိုပြန်လဲလွတ်မြောက်လာတာကလည်းတရုတ်မြန်မာနှစ်နိုင်ငံလူကုန်ကူးသားစီနေနေရေးဆိုင်ရာနယ်စပ်ဆက်ဆံရေးယုံကနေပူးပေါင်းဆောင်ရွက်မှုကြောင့်ဖြစ်တယ်လို့လည်းရဲမှုဥက္ကိမောင်ဦးကပြောပါတယ်
ကျွန်တော်တို့ကသူနဲ့ချိတ်ဆက်ပြီးတော့ဟိုရဲစခန်းကိုသွားခိုင်းလိုက်တယ်ဘောနော်ပြုတ်ရဲစခန်းကိုသွားသူကပြုတ်စခန်းတက်တော့နေရှင်းပြပြီးတော့ပြောကြည့်ဆိုတော့အဲ့ဒါနဲ့သူဆက်ခိုင်းတော့သူကပြုတ်စခန်းတော်လေးတက်သွားပြီးဆိုတော့သူရှင်းပြလိုက်တာဟိုကလက်ခံတော့သူ့ကိုလက်ခေါ်တယ်လက်ခေါ်တဲ့အချိန်မှာကျွန်တော်တို့စီကိုဖုံးဆက်တယ်သူရဲလက်ခေါ်တော့မယ်ပြောတယ်ကျွန်တော်တို့ကသူကဘာဘာကြီးလို့ခေါ်တော့ဘာဘာကြီးလိုက်သွားမလားဆိုအာရဲကအန်ဒီရဲ့အကင်းဆုံးပဲနင်လိုက်သွားအဲ့ဒီရောက်တဲ့အခါကျရင်အဲ့ဒီရဲနဲ့ဦးတို့နဲ့ဆက်သွယ်ပြီးပြောမယ်ဆိုပြီးသူအဲ့လိုလိုက်သွားခိုင်းရတယ်ဟိုရောက်တော့ခဲနေပြီနဲ့ရိုဂျိုရဲစခန်းဖြစ်နေအဲ့ဒီရဲနဲ့ကျွန်တော်တို့ဖီလီပီယိုလိုသွားပြီးတော့ဖုံးဆက်ပြောကြတာပေါ့နော်ကျွန်တော်တို့ကလူကိုကူးခံတဲ့အမျိုးသမီးပေါ့ကျွန်တော်တို့ကတင်ပြီးနည်းနည်းပြန်လွှဲဖို့ကျွန်တော်တို့တောင်းဆိုခဲ့ပြီတယ်
မူဆယ်လူကုန်ကူးသားစီနေနေရေးရဲတပ်ဖွဲ့စုအနေနဲ့2016ခုနှစ်အတွင်းလူကုန်ကူးခံရသူ45ဦးကိုကယ်တင်နိုင်ခဲ့တယ်လို့လူကုန်ကူးခံရသူအများစုရဲ့ဖြစ်စဉ်အခြေအနေကိုတော့ရဲမှုဥက္ကိမောင်ဦးကခုလိုဆက်ပြောပါတယ
်။တရားခံပွဲစားတွေကတော့ခုနောက်ပိုင်းဖော်ထုတ်လို့ရတဲ့ဟာအများစုကတော့လေဦးလွန်ခဲ့တဲ့3-4နှစ်လောက်ကတရုတ်ပြည်ကိုရောက်အိမ်အောင်ကြအဲ့ဒီမှာဟိုဘာသာစကားတွေနားလဲလားလမ်းကြီးတွေသွားလာတတ်အဲ့ဒီနားလေးမှာမိမလူအနေနဲ့တရုတ်ယောက်ျားတွေရှိနေတဲ့ဟာကိုသိအဲ့လိုမျိုးတွေခါကြတော့မိဘဆွေမျိုးတွေပြန်လည်မယ်ဆိုပြီးတော့တရုတ်ယောက်ျားနဲ့ခွင့်တောင်းတရုတ်ယောက်ျားလည်းဥလိငါနဲ့ဆိုတော့ပြီးသွားပြီးပြန်လာတဲ့ခါကျရင်သူတို့ကသားနိုင်တောင်းနိုင်တဲ့ဟာလေးတွေကိုကြွားလုံးထုတ်တော့ဗျာဒီဘက်မှာအခက်အခဲပေါ်နေတဲ့လူကလည်းသူတို့ရဲ့ဘဝကိုအားကျပြီးတော့တချို့ကျတော့လည်းလိမ်ပြီးခေါ်သွားတယ်ဗျာဟိုမှာအလုပ်လုပ်တယ်ဆိုပြီးတော့တချို့ကျတော့လည်းပြောင်းခေါ်သွားတယ်အဲတူရောက်ကြယူရမယ်တစ်နှစ်ပေါင်းမယ်ဟိုက30လေးရမယ်35လေးရမယ်ဒါမျိုးတွေနဲ့စီယူကြီးခေါ်သွားတဲ့ဟာမျိုးကြီးများတယ်
ဗျာပြန်လဲလွမြောက်လာတဲ့လူကုန်ကူးခံရသူတွေကိုလူအတိုင်းဝိုင်းတဲ့ဝင်ဆက်အောင်လှုပ်ဝေးဖို့လိုအပ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူကုန်ကူးတပ်ဖြတ်ရေးဖွဲ့စီမံချက်ညှိနှိုင်းရေးမှူးတော်ရင်ရဟန်ကပြောပါတယ်
သူတို့ပြန်လေလွမြောက်လာလို့ရှိရင်သူတို့ကိုအရင်ဆုံးတော့မိသားစုပေါ့နော်မိသားစုပဲဝင်ဆောက်အောင်လုပ်ပေးရမယ်ပြီးလို့ရှိရင်သူတိုင်းဝိုင်းတွေကိုဝင်ဆောက်အောင်လုပ်ပေးဖို့ပါလေအင်မတန်အရေးကြီးပါလေ social worker စီပေါ့နော်ဒီခန်းကဏ္ဍကလည်းနှိမ့်ထားလို့မရပါဘူးရှင
်မြန်မာနိုင်ငံလူကုန်ကူးမှုသားစီနဲ့နေရေးရဲသားဖွဲ့ရဲ့စည်ရင်ရလူကုန်ကူးမှုသားစီကကွေရဲ့ဥပဒေပါပြဋ္ဌာန်းချက်များနဲ့ညီစုံစမ်းဖော်ထုတ်အရေးယူဆောင်ရွက်ခဲ့ရမှာ2016ခုနှစ်တွင်လူကုန်ကူးမှုပေါင်း130မှုလူကုန်ကူးခံရသူပေါင်း380ဦးလူကုန်ကူးသူ233ဦးကိုဖော်ထုတ်ရေးယူနိုင်ခဲ့ပါတယ်။လူကုန်ကူးမှုသားစီကွေရေးဥပဒေကို2005ခုနှစ်စက်တင်ဘာလ23ရက်နေ့မှာရေးဆွဲတည်ပြုပြဋ္ဌာန်းခဲ့တာရှိခဲ့ပေမဲ့မြန်မာနိုင်ငံတွင်အလုတ်ကန်ခွေလန်းရှားပါမှု၊စည်ရဲနွမ်းပါမှု၊ပြည်တွင်းစစ်ပြဿနာတွေကြောင့်တစ်ဖက်နိုင်ငံတွေမှာအလုတ်ကန်ရှားဖွေရင်လူကုန်ကူးခံရတဲ့ဖြစ်စဉ်တွေဟာလည်းပုံမများပြားလာနေတယ်လို့ဒီရှင်းဖို့ခက်ခဲတဲ့အနေအထားမှလည်းရှိနေပါတယ်ခင်ဗျာ။
တာကူးတဲ့နှစ်တစ်ကူးတဲ့အချိန်ကြာရောက်ပါတော့မယ်ဒီနှစ်အတာတကြံမှာပြည်သူတွေနားယဉ်နေတဲ့တကြံတချင်းတွေခစ်ပေါ်မြူးကြွတဲ့တေးတံတွေနဲ့အတူမြမရိုးရတန်ချက်တွေကိုလည်းကြားကြရမှာပါအုတ်စုလိုက်ပျော်ပျော်ပါပါဆင်နွှဲကြတဲ့တန်ချက်တွေဟာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးရာအဖျားပြားကိုထိထိမိမိတယောထားတာတွေပါဝင်တာကြောင့်မလို့လူမှုရေးခန်းစားချက်ကိုထင်ဟပ်စေတာကတော့အမှန်ပါပဲဒါကြောင့်တိမ်မွေ့နေနေလှတဲ့နိုင်ငံရေးတွေကိုခဏထားပြီးတော့တကြံအကျိုးအဖြစ်နဲ့ဒီနှစ်တန်ကြပ်တွေမှာဘာတွေများထူးထူးခြားခြားဆက်ဆိုကြမလဲဆိုတာတွေကိုဒီတစ်ပတ်ပေါ့ပေါ့ပါပါဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်။သောတာရှင်တို့နေ့နေ့ပါဝင်ဆွေးနွေးမြင်းမြန်းကြင်ကြတယ်ဆိုရင်တော့အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စီတယ်လီဖုန်းနံပါတ် 1-232-382-5554 ကိုဖြစ်စီကြိုတင်ကြောင်းကြားဖတ်နိုင်ကြပါလိမ့်မယ်။
ချစ်ကနေည9နာရီမှာဆွေးနွေးမယ့်တိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်တင်ဆက်ပါမယ်။ Syria နိုင်ငံမှာသမ္မတဘက်ရှာအယ်အာဆတ်ကနိုင်ငံတွင်းတဘုံထိန်းချုပ်ရာဒေသတွေအပေါ်ကိုတာတုလက်နက်လို့ယူဆရတဲ့လက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆီးရီးယားကိုလေကြောင်းကနေတိုက်ခတ်ဖို့ပြီးခဲ့တဲ့သတင်းပတ်ကပဲညွှန်ကြားခဲ့ပါတယ်။အဲ့ဒီနောက်ဒီသတင်းပတ်ထဲမှာဆိုရင်လဲမြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကိုတတိပေးတဲ့အနေနဲ့အမေရိကန်ရေတပ်တိုက်ခတ်ရေးအုပ်စုတစုကိုလဲကိုရီးယားကျွန်းဆွယ်ရှိရာကိုဆေးလို့နေရာချတာခဲ့ပါတယ်။ဒီလိုဆောင်ရွက်ချက်တွေကြောင့်သမ္မတထရမ့်အနေနဲ့အမေရိကန်ပြည်ထောင်စုသာပထမဦးစားပေးဖြစ်ရမယ်လို့ပြောခဲ့တဲ့သူ့ရဲ့မူဝါဒကနေတွေးဖယ်ပြီးတော့အများနည်းတူပဲလှုပ်တော့မှာလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာနေပါတယ်။ဒီအကြောင်းဘီလ်ဂါလီယိုပေးပို့တဲ့သတင်းကိုမခင်ဖြူတွေကတင်ပြထားပါတယ်ရှင်။
သမ္မတထရမ့်ဟာရွေးကောက်ပွဲမဲဆွယ်လှုပ်ရှားချိန်ကအချိန်ပေါင်းများစွာပြောခဲ့တဲ့သူ့ရဲ့ဂရုစကားကိုပဲပြီးခဲ့တဲ့သတင်းပတ်ထဲမှာချက်ပြီးတော့ပြောနေပါသေးတယ
်။ I'm not and I don't want to be the president of the world.
ကျွန်တော်ကမ္ဘာသမ္မတမဟုတ်ပါဘူး။ဖြစ်လည်းမဖြစ်ချင်ပါဘူး။ American ပြည်ထောင်စုရဲ့သမ္မတပါ။အခုချိန်ကစလို့ American သာပထမဦးစားပေးဖြစ်ပါလိမ့်မယ်
။ဒါပေမဲ့အဲ့ဒီလိုပြောပြီးချိန်ကစလို့သူ့ရဲ့မူဝါဒကိုစိတ်ခေါ်အကဲဆက်တဲ့ပြဿနာတွေကမ္ဘာတစ်ဝက်မှာကြုံတွေ့လာပါတယ်။ဆီးရီးယားနိုင်ငံမှာဒါရုလက်နက်လိုယူဆတဲ့လက်နက်တွေနဲ့တိုက်ခိုက်တာကြောင့်ဒါကိုတုံ့ပြန်တဲ့အနေနဲ့သမ္မတဘက်ရှာအယ်အာဆတ်အစိုးရကိုအမေရိကန်ကလေကြောင်းကနေတိုက်ခိုက်ခဲ့တယ်လို့စူးဝါလာတဲ့6နေကြာဆီးရီးယားစစ်ပွဲမှာအမေရိကန်ပို့ပြီးတော့ထဲထဲဝင်ဝင်ပါလာခဲ့ပါတယ်။အရှဒေသဘက်မှာဆိုရင်လေမြောက်ကိုရီးယားနိုင်ငံဘက်ကအမေရိကန်ရေတပ်တိုက်ခိုက်ရေးအဖွဲ့ USS Carl Vinson ဆေးလွတ်ခဲ့တာပါ။ဒါကတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအုန်ကိုပြည့်ပြည့်ထန်ထန်သတိပေးလိုက်တာဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအိပီရောပါကတော့အမျိုးသားရေးဝါဒီတဦးဖြစ်တဲ့အိပီရောအချက်ပေးအရာရှိချုပ်စတီဗ်ဘန်တို့ကိုအမျိုးသားလူ့ကျိုးရေးကောင်စီထိတ်တန့်နေရကနေဖယ်ရှားလိုက်ပါတယ်။ဒီလှုပ်ဆောင်မှုအပေါ်မှာနိုင်ငံသားရေးရာကျွမ်းကျင်သူအများပြားကတော့ချီးကျူးပြောကြပါတယ်။သမ္မတထရမ့်အနေနဲ့ဂျာဝင်ဆွတ်ဖတ်တဲ့နိုင်ငံသားရေးဘွာရာဘတ်စီကိုဥတီသွားနေပြီလားလို့တချို့ကမေးခွန်းထုတ်လာကြပါတယ်။ထရမ့်အစိုးရတာဝန်ပြောင်းလဲရေးအဖွဲ့ထဲမှာအလုပ်လုပ်ခဲ့မှုတဲ့Heritage Foundation က James Carafano ကတော့အဲ့ဒီလိုမြင်ရင်ပါလိမ့်မယ်လို့ဆိုပါတယ
် I don't think it's an interventionist foreign policy per se
ဒါကြောင့်ဆုဖတ်တဲ့နိုင်ငံရေးမူဝါဒလို့ကျွန်တော်မထင်ပါဘူးအမေရိကန်ရဲ့အကျိုးစီးပွားကိုထိလာမယ်ဆိုရင်အချိန်မရွေးဂျာဝန်ဆုဖတ်ဖို့အဆင်သင့်မယ်ဆိုတာမျိုးသမ္မတကပြသလိုက်တာပ
ါဒါဟာကမ္ဘာတဝန်းအင်အားသုံးတိုက်ခိုက်ဖို့ပို့ပြီးတော့လက်တွတ်တက်တဲ့အရင်သမ္မတ Barack Obama နဲ့မတူတဲ့အချက်ဖြစ်တယ်လို့လည်း Carafano က Skype ကနေတစ်စီပြောပါတယ်ဆီးရီးယားလေကြောင်းတိုက်ခိုက်မှုနဲ့ပတ်သက်လို့ Trump အစိုးရအရာရှိတွေကတော့အခုလောက်ရက်ဟာဆီးရီးယားမှာအစိုးရအပြောင်းလဲဖြစ်ရပဲဆိုတော့အရေးကဘူဟာရာကိုပြန်လဲကျင့်သုံးတာမဟုတ်ဘူးလို့ဆိုပါတယ်။သမ္မတအိုဘားမားလက်ထက်လက္ခဏာရေးဌာနအရာရှိတဦးဖြစ်တဲ့ PJ Crowley ကအခုလိုပြောပါတယ
်။ President Trump was elected, you know, to fix problems in America.
သမ္မတထရမ့်ကိုရွေးခဲ့တာဟာအမေရိကန်ပြည်ထောင်စုတွင်းကပြဿနာတွေကိုဖြေရှင်းဖို့ပါဆီးရီးယားကပြဿနာတွေကိုကင်တွယ်ဖို့မဟုတ်ပါဘူးဒါကြောင့်မလို့သမ္မတအနေနဲ့ CND တုံးဖို့ဆန္ဒရှိတယ်လို့ဘလူးပဲပြောပြောတကယ်တမ်းဆီးရီးယားပြည်တွင်းဆက်မှာအမေရိကန်ကထဲထဲဝင်ဝင်ပါဝင်လာနိုင်တဲ့အခြေအနေမျိုးကတော့တိတ်မဖြစ်နိုင်ဘူးဆိုတာကိုအင်ပီယိုကအချက်ပြပြောနေတာပ
ါပြီးခဲ့တဲ့သတင်းပတ်တဲ့ဆီးရီးယားရေးဆောင်ရွက်ချက်တွေနဲ့ပတ်သက်လို့သတင်းပီယာတွေမှာအကြီးကျယ်ဖော်ပြခဲ့ကြပေမဲ့ဒီကိစ္စကြောင့်အင်ပီယိုမှာယာရုပြောင်းလဲတွေဖြစ်ခဲ့တယ်ဆိုတဲ့သတင်းကတော့မမှန်ဘူးလို့အင်ပီယိုပြောခွင့်ရရှောက်စပိုင်ဆာကပြောပါတယ်ဒါပေမဲ့အမေရိကန်အစိုးရအပေါ်မှာတော့ဒီကိစ္စကအတော်ရိုက်ခတ်မှုကြီးခဲ့တာလို့ Mr. Spicer ကပြောပါရယ်ရှင်
။မကင်ဖြူတွေတင်ပြသွားတာပါရှင်။ခုတော့တောသားရှင်နဲ့အတွက်တကြံသေးလက်ဆောင်ဖြစ်ဖိုးကာတီဆိုထားတဲ့တကြံဝိညာဉ်ဆိုတဲ့တချင်ကိုထုတ်လွှင့်ပေးလိုက်ပါရယ်။နားဆင်ပါရှင်။
ကြဝိညာဉ်တို့ထပ်ပြောပြတို့ရမ
တည်ဆိုထားတဲ့တကြံဝိညာဉ်ဆိုတဲ့တချင်ကိုသောတာရှင်တွေနှိချိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juru ကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါရရှင်။ခုတော့ကြန့်ရှင်းနေတဲ့အချိန်အတွင်းသတင်းအကျဉ်းချုပ်ကိုမတင်ငင်ထိုက်ကပြောပြပေးပါအောင
်ဆီးရီးယားသမ္မတဘာရှားအယ်အာဆတ်အနေနဲ့တိုင်းပြည်အာဏာကိုရေရှည်ဆက်ပြီးရယူထားလို့မရတော့ဘူးလို့အမေရိကန်သမ္မတအင်ပီရောကမနေ့တနင်္လာနေ့တုန်းကပြက်ပြက်သားသားပြောဆိုလိုက်ပါတယ်ဆီးရီးယားမှာအာဆတ်အုပ်ချုပ်နေသည်မျှတည်ငြိမ်အေးချမ်းရေးကိုမျှော်မှန်းလို့မရဘူးလို့အမေရိကန်သမ္မတထရန့်ရဲ့ပြောခွင့်ရရှောင်းစပိုက်ဆာကသတင်းထောက်တွေကိုပြောဆိုတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်ကဓာတုလက်နက်သုံးတိုက်ခိုက်မှုတွေနောက်မှာတော့ဆီးရီးယားသမ္မတဘာရှားအယ်အာဆတ်ကိုထောက်ခံပေးနေတာကိုရုရှားတို့ဘက်ကစွန့်လွတ်မယ်လို့မျှော်လင့်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဒီကနေ့ပြောဆိုပါတယ်အာဆတ်မိသားစုအုပ်ချုပ်မှုအဆုံးသတ်ရမယ်ဆိုတာကိုကျွန်တော်တို့အားလုံးအတွက်ရှင်းရှင်းလင်းလင်းရှိနေပြီလို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson က G7 နိုင်ငံခြားရေးဝန်ကြီးများညီလာခံတက်ရောက်နေတဲ့အီတလီနိုင်ငံမှာပြောဆိုသွားတာဖြစ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့ချိလက်တော်ရွာနေလူငယ်တွေရဲ့ငြိမ်းချမ်းရေးစကားဝိုင်းအဖြစ်ဒီကနေ့အစိုးရရုံးဆိုင်ရာနေပြည်တော်မှာဆွေးနွေးပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပြည်သူတွေပါဝင်မှအောင်မြင်မှာဖြစ်တယ်လို့ထောင်ဆန်းစုကြည်ကပြောဆိုပါတယ်။ဒါ့အပြင်ငြိမ်းချမ်းရေးအတွက်အကောင်းဆုံးဆောင်ရွက်သွားမယ်လို့လည်းကတိပြုပြောဆိုသွားပါတယ်။အင်းဒီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုမွတ်စလင်9000ကျော်လောက်ထွက်ပြေးသွားစေခဲ့တဲ့ရခိုင်ပြည်နယ်အနောက်မြောက်ဘက်ခြမ်းကရိုဟင်ဂျာမွတ်စလင်တွေအပေါ်မြန်မာစစ်တပ်ရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးအတွင်းမျိုးဖြုတ်ရှင်းလင်းရေးလုပ်ခဲ့တာမျိုးမရှိဘူးလို့နိုင်ငံတော်အမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းကဒီကနေ့ပြောဆိုသွားပါတယ်ရှင်
။တရင်ချင်းချုပ်ကမတ်တငိထိုက်ကပြောပြပေးခဲ့တာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကမာခင်ဖြူရဲဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် View American အသံညဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ57 kHz 5885နဲ့လိုင်းလမီတာ190 kHz 5905ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမအနန်းလာပါ
This program has come to you from the Voice of America, Washington.